မေရိကန်ဆဲကော်မဏီဖိုင်ဇာကထုတ်လုပ်နေတဲ့ကိုဗစ် -19 ကာကွယ်ဆေးကိုပရိုတိန်နိုင်ငံမှာအရေးပေါ်အသုံးပြုခွင့်ပြုလိုက်ပြီဖြစ်တဲ့အတွက်လာမယ့်သတင်းမှာအစောပိုင်းလောက်မှာကာကွယ်ဆေးစထိုးနိုင်တော့မှာဖြစ်ပါတယ
် Now we can say when this vaccine is rolled out things will get better and we'll start that process next week.
ရှင်းထွက်ပြီးစွာနဲ့အချင်းတွေပြုကောင်းလာမယ်လို့ပြောနိုင်ပါပြီ။နောက်တစ်ပတ်ကစပြီးတော့လုပ်ငန်းစတင်မှာပါ။ဒီသတင်းအတွက်တိတ်ပြီးတော့အားရချင်နေမိပါတယ်။ပရိုတိန်ဟာကမ္ဘာမှာကာကွယ်ဆေးအသုံးပြုဖို့ပထမဆုံးခွင့်ပြုတဲ့နိုင်ငံဖြစ်တဲ့အတွက်တိတ်ကိုဂုဏ်ယူမိပါတယ်လို့ပရိုတိန်ကျန်းမာရေးဝန်ကြီးမက်ဟန်ကော့ကဒီကနေ့ပြောပါတယ်။ Pfizer နဲ့ German ဆေးကုမ္ပဏီ BioNTech တို့ပူးပေါင်းထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ထုတ်လုပ်အသုံးပြုနိုင်ဖို့ပရိုတိန်နိုင်ငံကဘုံလုံးထဲမှာခွင့်ပြုလိုက်တာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုအပူချိန်အနုတ် 80 ဒီဂရီဆယ်စီယပ်မှာတိုလောင်ရမှာဖြစ်တဲ့အတွက်ဒီဆေးအသုံးပြုမှန်နိုင်ငံအားလုံးအတွက်သယ်ယူပို့ဆောင်ရမှာတော့အခက်အခဲရှိနေပါတယ်။ Oxford တက္ကသိုလ်ကဆန္ဒနေတဲ့ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးလိုတခြားဆေးတွေကတော့ Pfizer ရဲ့ဆေးတွေလိုမျိုးအအေးလွန်ခံနေမှာတိုလောင်ထားဖို့မလိုတဲ့အတွက်သယ်ယူပို့ဆောင်ရေးကိုကူစနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ပရိုတိန် NHS အစိုးရကျန်းမာရေးဝန်ထမ်းတွေနဲ့တက်ကြီးရွယ်အိုစောင့်ရှောက်ရေးကိဟာကလူတွေကိုဥစားပေးပြီးတော့အရင်ဆုံးထုတ်ပေးမှာပါပရိုတိန်နိုင်ငံက Pfizer နဲ့ BioNTech ရဲ့ကာကွယ်ဆေးအလုံးကြီးတန်း20မှာယူထားပေမဲ့နှစ်မကုန်ခင်ဆေးအလုံးကြီးဘယ်လောက်ရောက်လာမလဲဆိုတာကတော့မသိရသေးပါဘူးတကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ဆိုရင်တော့ထုတ်လုပ်ခွင့်လိုင်စင်ရကာကွယ်ဆေးတစ်မျိုးထက်အလုံးမဖြစ်သလိုလူတိုင်းကလည်းလက်ရှိစမ်းသပ်နေတဲ့ AstraZeneca နဲ့ Moderna ကုမ္ပဏီတွေရဲ့ကာကွယ်ဆေးတွေနဲ့ပတ်သက်တဲ့တိုးတက်မှုတွေကိုမျှော်လင့်စောင့်ကြားနေကြတယ်လို့ပရိုတိန်ဆောက်ဟမ်တန်တက္ကသိုလ်ကမ္ဘာ့ကျန်းမာရေးဆိုင်ရာဌာနသုတေသနပညာရှင်မိုက်ကယ်ဟစ်ကပြောပါတယ်